မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းမှာသတင်းသမားတွေကိုဖမ်းဆီးမှုတွေစံရင်တင်လောက်အောင်များပြားနေစေဖြစ်ကြောင်းနယူးယောက်ခြေဆိုင်သတင်းသမားများအကောက်ဝေးဘေးကော်မတီ CPJ ကပြောလိုက်ပါတယ်။တရုတ်၊တူရကီ၊ဆော်ဒီအာရေဗျနဲ့အရှေ့နိုင်ငံတွေကတော့သတင်းသမားတွေဖမ်းဆီးထိန်းသိမ်းမှုအများဆုံးဖြစ်ကြောင်းလည်းနှစ်ပတ်လည်အစဉ်ကစားမှဖော်ပြခဲ့တာပါ။ကမ္ဘာတဝန်းသတင်းသမားတွေကိုဖမ်းဆီးထိန်းသိမ်းမှုတွေဟာ၄နှစ်သက်တမ်းမြင့်မားနေပြီးတရုတ်သမ္မတရှီချင်းဖြင့်တူရကီသမ္မတရီချစ်တိုင်ယန်အာရဝန်၊ဆော်ဒီဖြင့်မိုဟာမက်ဘန်ဆယ်မန်နဲ့အရှေ့သမ္မတအက်တာဖတာအက်စ်ချီချီတို့လိုအာဏာရှင်တွေကလည်းဝေဖန်ထောက်ပြတဲ့သတင်းမီဒီယာတွေကိုလက်ခံလိုတဲ့လက္ခဏာမတွေ့ရတဲ့အကြောင်း CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။2018ခုနှစ်တည်းသတင်းသမား245ယောက်ကိုဖမ်းဆီးထားရကပြီးခဲ့တဲ့2019ခုနှစ်မှာ245ယောက်ထိရောက်ကြသွားပေမဲ့သတင်းတူတွေဖော်ပြတယ်လို့ဆိုရဲဆွဆွဲချင်းနဲ့တရားစွဲခံရတဲ့သတင်းသမားအရေအတွက်တိုးလာနေတဲ့အကြောင်းလည်းထောက်ပြထားတာပါ။သတင်းတူတွေဖော်ပြမှုနဲ့အရေးယူခံရသူ2018ခုနှစ်မှာ28ယောက်သာရှိခဲ့ရကပြီးခဲ့တဲ့နှစ်မှာ30အထိတိုးလာပြီးအထူးသဖြင့်2019ခုနှစ်ကစလို့တဖြည်းဖြည်းတိုးလာနေတဲ့အခြေအနေမှာနိုင်ငံရေးရွေးချယ်နဲ့အရေးယူခဲ့တာတွေကအများဆုံးဖြစ်တဲ့အကြောင်းလည်းပြောဆိုထားပါတယ်။ပြည်ထောင်စုနဲ့တမပဲရုရှားနဲ့စင်ဝင်နိုင်ငံတွေမှာသတင်းတူတွေကိုထုတ်ဝေသူတွေကိုရာဇဝတ်ကြောင်းနဲ့အရေးယူမဲ့ဥပဒေတွေပြဋ္ဌာန်းခဲ့တာကိုလည်းအစိုးရကစားမှဖော်ပြခဲ့တာပါ။ CPJ ရဲ့အစိုးရကစားထဲမှာတော့မြန်မာနိုင်ငံက Channel မန္တလေးသတင်းဌာနကကိုနန္ဒကိုဖမ်းဆီးမှုကိုလည်းထည့်သွင်းဖော်ပြထားပါတယ်။